2019ခုနှစ်ကိုညွှန်ကြားရေးနှစ်အဖြစ်တမျောမှန်းထားတဲ့အတိုင်းဆောင်ကြီးနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်ချိန်မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ညွှန်ကြားရေးရအောင်နိုင်ငံသူနိုင်ငံသားတွေဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်။ဒီလိုတိုင်းပြည်လုံးစီမင်းငြိမ်းပြီးတော့ညွှန်ကြားရေးနှစ်အမှန်တကယ်ဖြစ်ဖို့ဆိုရင်အစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာဖို့ကအဓိကအရေးကြီးဆုံးဖြစ်တယ်လို့တိုင်းရင်းသားတွေကသုံးသပ်ပါတယ်။အသေးစိတ်ကိုတော့မဆူမုံကဆက်ပြောပြပါမယ်ရှင်။
NLD ဦးဆောင်တဲ့ရပ်သားအစိုးရလက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးနဲ့ပြည်ပြည်ပြောင်းလဲရေးတွေလှုပ်ဆောင်နေချိန်မှာတိုင်းပြည်ရဲ့ညီညွတ်ရေးကိုအဓိကဦးစားပေးဖော်ဆောင်မယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ရောနိုင်ငံတော်တိုင်းပြည်ငါပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပါအလေးနက်ထားပြောဆိုထားတာပါ။နှစ်သက်ကူဆူတောင်းမှာတော့နိုင်ငံတော်သမ္မတကနိုင်ငံတော်အစိုးရအနေနဲ့အမျိုးသားညီညွတ်စေရေးပြည်တွင်းညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်ရပေါ်ပေါက်ရေးတွေကိုအကောင်အထည်ဖော်ဆောင်ရနေပြီးနိုင်ငံသူနိုင်ငံသားအဲ့ဒီအတွက်ရလက်ကောင်းတွေပေါ်ဆောင်နိုင်မဲ့2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်မျှော်မှန်းထားတယ်လို့မိကုံပြောထားပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းငြိမ်းချမ်းရေးဟာအရေးကြီးကြောင်းနဲ့တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငြိမ်းချမ်းရေးရအောင်ကြိုးစားသွားကြဖို့နိုင်ငံကိုနှစ်တင်မှာတိုက်တွန်းထားပါတယ
်။ဒီနိုင်ငံသားအားလုံးပါလေ။နော်ဒါမဲ့2019နှစ်ကလည်းကျော်လာနေမှာဈေးလို့စစ်မကောင်တောင်းပါတယ်။ဒါတို့ကလည်းငြိမ်းချမ်းရေးပေါ့ငြိမ်းချမ်းရေးအရေးကြီးပါတယ်။တိုင်းငြိမ်းချမ်းမှာတိုင်းပြည်တို့ထဲမှာဖြစ်ပါတယ်။ဒါကြောင့်အဲဒီကုလပြောတဲ့သွားရည်နဲ့တူငြိမ်းချမ်းရေးလည်းကြောင့်ထူသွားသွားကြဖို့လည်းစိတ်မကောင်းတောင်းပါတယ်။
အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုတိုက်တွန်းနေတာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမှန်တကယ်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကအကြဆုံးဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုစကားကိုဦးစားပေးပြောဆိုတဲ့အပေါ်ကြိုဆိုပြီးတော့တိုင်းရင်းသားတွေဘက်ကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာနိုင်မှုမျှော်လင့်ပါတယ်လို့ကချေမျိုးသားများအတိုင်းငံအဖွဲ့ရဲ့အတွင်းမှုဦးလဘန်ထံအောင်ကပြောပါတယ်။က
ာကွယ်ရေးဦးစီးချုပ်ကလည်းအဲ့လိုမင်းကြီးပြောထားတယ်နိုင်ငံတော်တမန်တော်ကျောင်းဆရာကတော့စိတ်တူတူဘောနာစီလုံးနဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တောင်းတပြောသွားမယ်ဆိုလို့ရှိရင်လည်းဒါတိုင်းတားလည်းနဲ့တိုင်းအခွင့်အရေးကြီးဒီလူမျိုးတွေအားလုံးစုစုလုံးလုံးနဲ့စုမနဲ့ဆိုတဲ့ဒီကောင်စုတူဆောင်တဲ့ငင်းချမ်းရေး process ကိုလည်းကောင်းကောင်းမွန်မွန်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်လည်းဒါအတူတူပြောတဲ့ဒီ main တူမျိုးနော်အဲအတိုင်းစစ်လာနိုင်ငံလို့ကျွန်တော်ပြောရတယ်အဲဒီသုံးသပ်ပါတယ
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်ကမြမနေညာရေးအလားအလာနဲ့ပတ်သက်လို့သူ့အမည်ခုလိုပြောပါတယ
်ဒီနှစ်မှာအစိုးရပိုင်းရောတက်မတော်ပိုင်းရောဟိုတော့ငင်းငင်းမပတ်တယ်လို့တော်တော်လေးကြေကားလာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းမဖြစ်နေဘူးဆိုပြောလာချင်ပါပါ။ဒါပါလို့ဒီငင်းငင်းကျိုးဖန်နေလို့ဆိုတော့ဒါဆိုတော့ကြိုးကြောမှဖြစ်ပါတယ်။ဒီပန်းဆန်းမှာလည်းပဲသူတို့အချက်နိုင်ဆုံးညီနိုင်ဖို့ပေါ့နော်။လုံမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဟိုမဖက်စလုံးကပေါ့နော်ဖြစ်နိုင်စွမ်းရှိတဲ့ကြိုးစားတွေလုပ်မယ်။ဖတ်နိုင်သလောက်အကုန်ကျော်ဝီရမယ်လို့ဆိုတော့ဒီနေ့ဒီနေ့သမားကြီးဦးထင်ကျော်ရဲ့မျော်မှန်းတွေဒီနေ့ထွက်လာတယ်လေဒီလေကောင်းပြည်လေဝါနေပါပဲ
နိုင်ငံတော်တိုင်းပြည်ငါပုတ်ကိုကချင်ကိုရောက်လာတော့ကကိုယ်တိုင်တွေ့ဆုံပြီးတော့ငင်းငယ်ရင်းနဲ့ပတ်သက်လို့ကချင်ရဲ့သဘောထားကိုတင်ပြနိုင်ခဲ့တဲ့ဥလပန်ခေါင်ကလည်းအရေးကြီးဆုံးကတော့တက်မတော်အစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားယုံကြည်မှုတည်ဆောက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုထောက်ပြပါရစေ။
တခြားတိုင်းရင်းသားတွေရောက်ကြတဲ့လူတွေတိုင်းရင်းသားလက်နက်ကိုင်တွေကယုံကြည်မှုရရှိသူဆိုတာအမတန်မှဟိုခက်ခဲတယ်ပေါ့နော်။အဲဒါကြောင့်မလို့ငင်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းကျေပေါ်မယ်မြစ်တာစေတနာထားရနော်။ဒီချင်းရဖြစ်တဲ့ပုံစံမဟုတ်ပဲနဲ့ဒီဝါဟာကြည့်ကြည့်ထားပြီးမှကျွန်တော်ဆွေးနွေးတိုင်ပြည်နိုင်ငံရေးနီလာရန်ဆွေးနွေးတိုင်ပြည်ပြည်မှာလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါပြခတ်တိုက်ခဲမှုတွေလည်းရပ်ဆိုင်လာမယ်ညှိနှိုင်းလာမယ်ကျွန်တော်တို့ကအဲ့လိုအတုံးတက်တယ်မဟုတ်လို့ရှိရင်တော့ဟိုမှာဒီချင်းရညီလာခံတဲရောက်တဲ့လူလည်းတဲရောက်ဖြစ်ချင်းရဖြစ်ကုန်ပြခတ်တိုက်ခိုက်ဆိုတော့ဒီညီချင်းရ process အောင်မြင်လာဖို့ဆိုတာကတော့ဘယ်လိုပြောမလဲရန်အလောင်းဝေးလေးတွေလို့ကျွန်တော်ကအဲ့လိုမြင်လို့လေ
စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်မှုကခေါင်းဆောင်တွေကြားမကြာခဏတွေ့ဆုံမှုတွေနဲ့အတူအမြင့်ဆုံးတက်ချက်ဖလှယ်တာတွေကိုလုပ်တင်တယ်လို့လည်းဦးဆိုင်မျိုးလင်းကအကြံပြုပါတယ်မကြခင်မှာတော့27ရာစုပင်လုံညီလာခံပြန်လည်စတင်နိုင်မှုရှိပြီး MCA အပြည့်အစုံကြောင့်လက်မှတ်ထိုးထားတဲ့အဖွဲ့တွေရော MCA အပြည့်အစုံကြောင့်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမြမညီငယ်ရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်နိုင်မှုအရေးဆွေးနွေးအဖြေရှာနေကြတယ်လည်းဖြစ်ပါတယ်ရှင်